စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့ကြားပြည်နယ်တွေမှာစစ်တပ်ဘက်ကအသုံးပြုတဲ့မြေမြုပ်မိုင်းတွေကြောင့်အရသားတွေထိခိုက်သေးဆုံးနေပါတယ်။
စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မြန်မာနိုင်ငံဒေသအတော်များများမှာဆန္ဒပြလူငယ်တွေဟာပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီကိုပြန်လည်ခုခံတိုက်ခိုက်ခဲ့ကြပါတယ်။အဲဒီကလေးကကယားပြည်နယ်တွင်းနေရာအတော်များများမှာတိုက်ပွဲတွေဖြစ်လာခဲ့ပြီးဒေသခံအတော်များများဟာဘေးလွတ်ရာရှောင်တိမ်ခဲ့ကြရပါတယ်။တိုက်ပွဲကြောင့ ကျွန်တော်တို့ရဲ့ဒီမြို့များကြောင့်ခမန်းအရက်သားပြည်သူ90လောက်ထိခိုက်မှုရှိနေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်KMDF ပြန်ကြားရေးတာဝန်ခံက
ပွဲဖြစ်ပေါ်ရတဲ့နေရာတွေမှာသူတို့ထောင်ပါတယ်သူတို့စစ်ကြောင်းထုတ်လာခဲ့တဲ့နေရာတွေမှာသူတို့ဒီခံပြီးတော့ညို့မိုင်းကိုထောင်နေပြီးသူတို့တပ်စခန်းပေါင်းသူတို့ရဲ့ကင်စခန်းပေါင်းချင်မှာညို့မိုင်းတွေကိုထောင်နေရှိတယ်ပေါ့နော်ဒီတော့တရားရောဟိုပါပေါ့နော်စစ်တပ်ပွဲဖြစ်ပေါ်ပြီးတော့တိုက်ပွဲတွေရှိတော့တဲ့အချိန်မှာကိုရောကိုပြန်တဲ့ကောင်ညို့မိုင်းတွေနေမိတယ်သူတို့ဖြစ်နေရှိတယ
စေကူတာနေရင်နဲ့ဆုံးသွားတာတွေလည်းရှိပါတယ်တိုက်ပွဲဖြစ်နေတဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်ကမြေမြုပ်မှန်းအများပြားအုံပြုနေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကဇူလိုင်20ရက်နေ့ကထုတ်ပြန်ပါတယ်မြန်မာနိုင်ငံအတွင်းစစ်ဖြစ်နေတဲ့ဒေသတွေမှာစစ်ဖက်အရက်ဖက်ပြစ်မှတ်မခွဲပဲမြေမြုပ်မှန်းတုံးနေတာကြောင့်အရက်သားထိခိုက်သေဆုံးမှုများလာတယ်လို့ Amnesty International ကပြောပါတယ်။ကယားပြည်နယ်အတွင်းလူနေအိမ်တွေလွယ်ကွင်းတွေနဲ့ခရီးရန်ဖျားကြောင်းတွေပါမချန်မိုင်းထောင်ထားတာကိုကိုယ်တိုင်ကြုံခဲ့သူ40ကျော်လောက်တွစ်ဆုပ်မေးမြန်းခဲ့ပြီးမှအခုလိုထုတ်ပြန်လာလို့ AI အဖွဲ့ကပြောပါတယ်။ဒီမော့ဆိုမြို့နယ်ကုန်းတာကျေးရွာကအသက်40နှစ်အရွယ်ဒေါ်ထေးသေးဝင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကကျေးရွာကိုပြန်လာစဉ်သူ့ရဲ့ဦးလေးချန်ဝင်းအိမ်ရှိမှမိုင်းနှင်းမိပြီးညာခြေထောက်ပြက်ရှကျန်တဲ့ဖက်မှာပြင်းထန်တဲ့မိုင်းစထိမှန်တန်ရရှိခဲ့ပါတယ်။မိုင်းတန်ရရရှိထားတဲ့ဒေါ်သေးသေးဝင်းဟာစစ်ရှောင်နေရာမှာစေးပစ္စည်းတွေမပြည့်စုံတာမို့ဒဏ်ရာတွေပိုဆိုးလာပြီး15ရက်အကြာမှာကွယ်လွန်ခဲ့တယ်လို့တငယ်ချင်းဖြစ်သူဒေါ်ကွယ်မြာက VOA ကိုပြောပါတယ်။
ခြေတော်ကတော့တစ်ဖက်လုံးလုံးအပြက်သွားတယ်ပြက်သွားတဲ့ဖက်ကတော့အနာတော့နည်းနည်းတက်တာလာတယ်အဲ့ဒီ smile စတဲ့ ठी တဲ့ဖက်ဟိုဖက်မပြက်တဲ့ဖက်ကတော့ပူဆူသွားတော့သူ့သားရက13ရက်14ရက်နေလောက်သူကမခံနိုင်တော့လို့အဲ့နေရာလဲဆေးတွေကလဲဖြည်းဖြည်းစုံမရှိဘူးလေမရှိတော့သူ့ကိုကောင်းတဲ့နေရာပို့ပေးပါတဲ့သူ့သားရက်အောက်ပူဆူလာတော့တော့သူမခံစားနိုင်တော့အဲ့လိုပြောလို့တောင်ကြီးကိုခေါ်သွားလိုက်တာအဝေးမှာပဲဖုံးသွားတာ
စစ်တပ်တွေကကြေးရွာတွေမှာတက်ဆွဲနေထိုင်ပြီးပြန်ထွက်ခွာတဲ့အချိန်မြေမြုပ်မိုင်းထောင်ထားခဲ့တာလို့ဆိုပါတယ်ကုန်းတာကျေးရွာပတ်ဝန်းကျင်မှာပဲမိုင်းနှင်းပြီလို့တေဆုံ2ဦးဒဏ်ရာရရှိသူ2ဦးတွေ့ရတယ်လို့ဒေါ်ကွယ်မြာကပြောပါတယ်ဒါကြောင့်မြေမြုပ်မိုင်းအန္တရာယ်တွေကြောက်ရွံ့လို့စစ်ပြေးဒေသခံတွေအခုချိန်ထိနေရက်မပြန်ပဲတင်းရှောင်နေကြဆဲဖြစ်တယ်လို့ဒေါ်ကွယ်မြာကပြောပါတယ်
ကျမတို့ရွာမပြန်နိုင်တာစစ်သားတွေကရွာကိုသူတို့ကအမှန်နာတဲကြတယ်လေကျမအမှန်နာနေကြတော့ကျမတို့ကပြန်လာလို့မရတော့
အခြားတစ်ဖက်မှာတော့ဒေသခံပြည်သူတွေသွာလာလို့အဆင်ပြေစေဖို့ကရင်နီကာကွယ်ရေးတပ်တွေကမိုင်းရှင်းလင်းရေးတွေလှုပ်ဆောင်ပေးနေပါတယ်ဒီလိုမိုင်းရှင်းလင်းရေးလုပ်ရင်းနဲ့ဒီမော့ဆို PDF ကအနည်းဆုံး73ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်မိုင်းကျွန်တော်တို့ကစမရောက်စောင်းရောက်လာမသိအလုံးစုထိပြန်ပြီးတင်ပြီးဒီကိစ္စနဲ့ဟော
ကယားကရင်နီပြည်နယ်ရဲ့စစ်ကောင်စီတပ်တွေစစ်ကြောင်းထိုးခဲ့တဲ့နေရာတွေတိုက်ပွဲဖြစ်တဲ့ area တွေနဲ့သူတို့တက်ဆွဲနေထိုင်ခဲ့တဲ့ကျေးရွာတွေမှာမြေမြုပ်မိုင်းတွေအများပြားတွေ့ရှိရတယ်လို့ကရင်နီကာကွယ်ရေးတပ်တွေကပြောပါတယ်။ဒီလိုမိုင်းရှင်းလင်းရေးတွေလုပ်တဲ့နေရာမှာစစ်ပစ္စည်းကိရိယာတွေမရှိဘဲလူအားနဲ့ရှင်းလင်းနေရတာမျိုးအခက်အခဲဖြစ်နေတယ်လို့လည်းကရင်နီကာကွယ်ရေးတပ်တွေကပြောဆိုကြပါတယ်။